Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်မေလ2ရက်တနင်္လာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတိုင်းဒိုမီတာ32 kHz 9383ညနဲ့9383ညတိုင်းဒိုမီတာ51 kHz 9885တို့အပြင်တိုင်းလက်မီတာ190 kHz 1595တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ခင်ဗျာ
သမုန်းတော်နဲ့ကန်စီရအမျိုးစိုးဒီယောဘောနော်ဒီစိုးဒီယောကအမျိုးသမီး9ဦးနဲ့အမျိုးသား9ဦးဟောကျွန်တော်တို့
ဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ခင်မောင်စိုးမင်းကဆောင်ရွက်ပေးမှာပါတောတာရှင်တို့နားဆင်ရမယ့်ထိတ်တန့်ပြောက်သတင်းတွေကတော့ထိတ်တန့်စီဝိုင်းလုပ်ငန်းရှင်တဦးစီကနေလက်ယူတယ်လို့ဆွဆွဲပြီးဒေါအောင်ဆန်းစုကြည်ကိုအထူးတရားရုံးမှာစစ်ဆေးနေပါတယ်မြန်မာနိုင်ငံဒန်းကွေစွိုင်းအင်စီမံကိန်းကနေဂျပန် EOS ကုမ္ပဏီထွက်ခွာသွားပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပိုလန်နိုင်ငံမှာပိုလန်သမ္မတနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြင်သတင်းပေးဖို့ကြက်မှာတော့
သမုန်းတော်နဲ့ကန်စီရဒီစော်ဒီယွာပေါ့နော်ဒီစော်ဒီယွာကအမျိုးသမီး9ဦးနဲ့အမျိုးသား9ဦးဟောကျွန်တော်တို့ဟိုပါရာစိုက်ခွဲခေါ်တာပေါ့နော်နိုင်ငံတော်စိုက်ခွဲခေါ်တာပေါ့
ဟုတ်6ဦးနဲ့မြင်းမှုကြားမှာအသက်ခံရတဲ့ရုပ်အလောင်း20ကျော်တွေ့ရှိရတဲ့အကြောင်းကိုလည်းသတင်းပေးဖို့ကြက်ဒီမှာကြားမှာပါဒါအပြင်မန္တလေးတိုင်းမှာ NLD ပါတီဝင်တွေဇက်တိုက်တပ်ဖြတ်ခံရတဲ့အကြောင်းသတင်းပေးဖို့ကြက်ကိုလည်းထုတ်လွှင့်ပေးမှာပါချင်းပြည်နယ်မှာတော့ PDF ဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အကြောင်းသတင်းပေးဖို့ကြက်ထင်ရှားတဲ့ရှင်းနေအမျိုးသမီးတဦးကို PDF ကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့အမှုဖွင့်စစ်ဆေးနေတဲ့အကြောင်းသတင်းပေးဖို့ကြက်ကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာပါအဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့သတင်းတော့မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလာစတဲ့စတာတွေကိုလည်းကြည့်ရှုနားဆင်ကြရမှာပါကဲအဲ့ဒါတွေမတင်ဆက်ခင်မှာအရင်ဆုံးအနေနဲ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြပါပါခင်ဗျာ
အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပိုလန်သမ္မတအန်ဒရီဒူဒါကိုပိုလန်နိုင်ငံဝါဆော့မြို့မှာဒီကနေ့တွေ့ဆုံပါတယ်အမေရိကန်ကိုယ်စားလှယ်အဖွဲ့အားကမ္ဘာကိုရှင်းလင်းတဲ့သတင်းစကားပဖို့ပိုလန်ကိုလာခဲ့ကြတာဖြစ်ပါတယ်အမေရိကန်ဟာယူကရိန်းကိုထောက်ခံရမှာနေတိုးမဟာမိတ်တွေနဲ့ခိုင်ခိုင်မာမာယက်တည်တယ်ဆိုတဲ့သတင်းစကားဖြစ်ပါတယ်လို့နာဇီပလိုစီရဲ့ရုံးထုတ်ပြန်ချက်မှာပြောထားပါတယ်။ယူကရိန်းကိုထောက်ခံရမှာဘလို့အလုတ်အတူလုံနိုင်တယ်ဆိုတာကိုအမေရိကန်နဲ့ပိုလန်တို့ကဆွေးနွေးခဲ့ကြတာပါ။နာဇီပလိုစီဟာမနေ့တုန်းကလည်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့ယူကရိန်းနိုင်ငံခီးဖြုံမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတကရောဂျယ်ဘိုင်ဒန်ဟာလည်းကြာသပတေးနေ့မှာရူမေးနီးယားနဲ့စလိုဗာကီးယားနိုင်ငံခီးစဉ်ကိုစတင်မယ်လို့အင်ဗျူတော်ကတင်းလာနေမှာကြေညာပါတယ်။ရုရှားကတိုက်ခိုက်လို့ထွက်ပြေးလာကြတဲ့ယူကရိန်းဒုက္ခသည်တွေအပြင်သူတို့ကိုကူညီနေကြတဲ့ဝန်ထမ်းတွေဒေသခံမိသားစုတွေနဲ့ကလေးတွေကိုပညာသင်ပေးနေကြတဲ့ဆရာမတွေနဲ့လည်းဂျဲဘိုင်ဒန်ကတွေ့ဆုံမှာဖြစ်ပါတယ်။ယူကရိန်းကိုအကူအညီပေးမဲ့ဒေါ်လာ33ဘီလီယံဘတ်ဂျက်နဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်အောက်လွှတ်တော်ကိုအေဘီလာ28ကတင်ပြထားပါတယ်။လူသားချင်းစာနာထောက်ထားရေးစင်ကြံဟာစစ်ပွဲစကားတွေကဒီနေ့မှပထမဦးဆုံးစပွင့်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကသူ့ရဲ့ Telegram မှာပြောပါတယ်။မာရီပေါ်မျိုးကတမ်နီဆက်ယုံကနေအရက်သားတရားကျော်ကိုစတင်ခေါ်ထုတ်နိုင်ပြီးတနင်္လာနေ့မှာယူကရိန်းကထိန်းချုပ်ထားတဲ့မြို့ဇပိုရီဇီယာကိုရောက်ဖို့စီစဉ်ထားကြပါတယ်။ဒီပြင်မှာတကယ့်ကိုနှစ်ရက်ကြာအပြစ်ခတ်ရစေပထမဆုံးချိန်ဖြစ်ပါတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။မာရီယိုပေါ်မျိုးကတမ်လီဆက်ယုံတဲ့မှာစစ်သားနဲ့အရက်သား2000ဝန်းကျင်ပြိမိနေကြပါတယ်။မာရီယိုပေါ်မျိုးပါတော့လူတသိန်းကျော်ပြိမိနေတာပါ။အရင်တုန်းကတော့အဲ့ဒီလိုထွက်လန်းတွေကိုရုရှားတပ်တွေကပစ်ခတ်လေရှိပါတယ်။အဆိုပါနေရာကနေထွက်နိုင်ဖို့အတွက်နိုင်ငံရေးသမားတွေနဲ့ကမ္ဘာခေါင်းဆောင်တွေလိုတတိယအဖွဲ့ကရုရှားနဲ့ညီလိုက်ပြီးအမှတ်ခံပေးဖို့လိုအပ်ပါတယ်လို့အရီဒေတာခုခံရေးတပ်ရဲ့ဒုတိယတပ်မှူးဗီယာတိုစလပ်ပါလမောက AP သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်။ယူကရိန်းရှေ့ပိုင်းမှာတိုက်ခိုက်နေကြတဲ့ရုရှားတပ်တွေရဲ့လေးပုံတစ်ပုံဟာ ထိုးစစ်အရာမှာမထီရောက်တဲ့တပ်တွေဖြစ်တယ်လို့လည်းတနင်္လာနေ့မှာထွက်လာတဲ့ဘီဒိန်ကာဂိုဝင်ကြီးဌာနရဲ့နေ့စဉ်ထုတ်ပြန်ချက်မှာပြောထားပါတယ်။ထိုင်းနိုင်ငံမှာရောက်ရှိနေတဲ့ဂျပန်ဝင်ကြီးချုပ်ဖူမီယိုကီရှိရာဟာဒီနေ့နေ့လယ်ပိုင်းမှာထိုင်းဝင်ကြီးချုပ်ပရာယုတ်ချာအိုချာနဲ့တွေ့ဆုံပြီးစစ်ပွဲရေးဆိုင်ရာကိစ္စရပ်တွေမြန်မာနိုင်ငံရဲ့မငြိမ်မသက်မှုတွေနဲ့ယူကရိန်းကိုတိုက်ခိုက်တဲ့ရုရှားစစ်အကြောင်းတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအကြတဲနဲ့ပတ်သက်ပြီးအာဆီယံကကြိုးပမ်းအားထုတ်နေတာကိုဂျပန်ကထောက်ခံကြောင်းပြောဆိုဖို့ရှိတယ်လို့ဂျပန်အစိုးရရဲ့ပြည်သူ့ရေးရာဌာနအတွင်းဝင်နိုရီယူကီရှီကာဒါကသတင်းတောက်တွေကိုကြိုတင်ပြောကြားခဲ့ပါတယ်။ထိုင်းနဲ့ဂျပန်တို့ရဲ့သဘောတူညီချက်မှာကာကွယ်ရေးဆိုင်ရာနည်းပညာများပြောင်းလဲကိစ္စလာပေါဝင်တယ်လို့ဆိုပါတယ်။ဒါ့အပြင်ထိုင်းနဲ့ဂျပန်စစ်ရေးဆိုင်ရာပူးတွဲလေကြီးရေးကိစ္စရပ်တွေပါဝင်တယ်လို့လဲဂျပန်ဒူရီသတင်းကဆိုပါတယ်။ထိုင်းကောက်ခွန်လုံထုံးလုံနီးများတိုးတက်ရေးအတွက်ဂျပန်နိုင်ငံကအခုညီပေးရေးလဲသဘောတူညီချက်မှာပါဝင်တယ်လို့ပြောပါတယ်။အရှိတော်အရှာဂျပန်အတွက်မဟာဗျူဟာအရအဓိကကျတဲ့ဒေသတစ်ခုဖြစ်ပါတယ်။ကားနဲ့အီလက်ထရောနစ်ပစ္စည်းတွေကိုထုတ်လုပ်ရမှာဂျပန်ရဲ့ကမ္ဘာတိကုမ္ပဏီကြီးတွေလာရောက်ရင်းနှီးမြှုပ်နှံရာဒေသလည်းဖြစ်ပါတယ်။ဂျပန်စွမ်းအင်ကုမ္ပဏီ Ineos ာမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့တဘာဝတန်းငွေလုပ်ငန်းစီမံချက်ကနေရုပ်သိမ်းတော့မယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ Ineos မြန်မာနိုင်ငံရဲ့ရဲတကွန်တဘာဝတန်းငွေလုပ်ငန်းစီမံကိန်းမှာဂျပန်အစိုးရ Mitsubishi Corporation တို့နဲ့အတူပါဝင်ဆောင်ရွက်နေတဲ့စွမ်းအင်ကုမ္ပဏီကြီးဖြစ်ပါတယ်။သူတို့အားလုံးစုစုပေါင်းအစုရှယ်ယာ 19.3% ခန့်လုံးပိုင်ဆိုင်ထားကြတာပါ။မြန်မာနိုင်ငံမှာအနည်း20လောက်လုပ်ကိုင်ခဲ့ပြီလည်းဖြစ်ပါတယ်။လူမှုပြသနာများအပါအဝင်တိုင်းပြည်ရဲ့လက်ရှိအခြေအနေရဲတော်လုံငန်းငွေအပေါ်နည်းပညာအရစမ်းစစ်ချက်အပေါ်ခြေခံထားတဲ့စီမံချက်ရဲ့လုံငန်းဆိုင်ရာစီးပွားရေးအခြေအနေတွေကိုထပ်သွင်းစဉ်းစားပြီးအခုလိုရုပ်သိမ်းမှုဆုံးဖြတ်လိုက်တာဖြစ်တယ်လို့ Ineos ကုမ္ပဏီကပြောပါတယ်။မြန်မာအစိုးရကလက်ခံလိုက်ပြီးတဲ့နောက်အခုလိုရုပ်သိမ်းတာကစတင်တက်ရောက်မှာဖြစ်ပါတယ်လို့ညင်ညာချက်မှာပြောထားပါတယ်။ဂျပန်အစိုးရကလည်း Ineos ကုမ္ပဏီအတိုက်ရည်တည်ပါတယ်လို့ဂျပန်အစိုးရတဘာဝအရင်းမြစ်နဲ့စွမ်းအင်ထာနာတာဝန်ရှိသူတို့ကဆိုပါတယ်ရဲကွန်တောင်းွေအထက်ကလည်းလွန်ခဲ့တဲ့ဆယ်နှစ်အတွင်းမှာကျသွားခဲ့တယ်လို့သူကပြောပါတယ်။မလေးရှားနိုင်ငံက Petronas နဲ့ထိုင်းနိုင်ငံက PTTEP တို့ကလည်းအလားတူရုပ်သိမ်းကြောင်းတောက်ကြနေကကြီးညာခဲ့ကြပါတယ်။ Petronas ကအကြမ်းအားဖြင့်ရဲကွန်စီမံကိန်းရဲ့41ရာခိုင်နှုန်းပိုင်ဆိုင်ပြီး PTTEP က 19.3 ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံကိုစီးပွားရေးဆိုင်ရာအကူအညီအဓိကပေးနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးအနာသိမ့်ပြီးတဲ့နောက်ပိုင်းမှာအခုညစ်တွေထပ်မပြေတော့ဘူးလို့ဆုံးဖြတ်ခဲ့ပါတယ
်။ The American Band ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 6383ညနဲ့6383ည5မီတာ52kHz 5885တို့ပြင်စနစ်တကျမှာ9မီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇုံဝလိုင်ကဆက်ပြီးကြီးညာပေးတော့ပါမယ်ခင်ဗျာ။နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကိုစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဥမ္မောင်ဝိတ်ကဒေါ်လာငွေ5သိန်းလှပ်ထုတ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တရားစွဲဆိုထားတဲ့အဂရိမှုနမှုကိုဒီကနေ့မေလ2ရက်နေ့မှာနေပြည်တော်အထူးတရားရုံးမှာစတင်ကြားနာခဲ့ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါအောင်ဆန်းစုကြည်ဖောင်ဒေးရှင်းအတွက်မြေနေရာရယူမှုတွေနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အမှုတွေမှာစစ်ကောင်စီဘက်ကတင်ပြထားတဲ့တက်သေးတွေမလာနိုင်တာကြောင့်ဒီကနေ့ယုံကြည်ရနာခဲ့ရပါတယ်။စစ်ပိုင်ကုမ္ပဏီပိုင်ရှင်ဥမ္မောင်ဝိတ်စီကနေဒေါ်လာ5သိန်းရယူခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအဂတိလိုက်စားမှုဥပဒေပုံမှန်55နဲ့အမှုနှမှုဆွဲဆိုထားတာဖြစ်ပါတယ်။ဒီကနေ့နေပြည်တော်အထူးတရားရုံးမှာအဲ့ဒီအမှုတွေကိုစတင်စစ်ဆေးခဲ့တာပါဒီကနေ့မှာတော့ဆွဲဆိုထားတဲ့အမှုနှမှုတွေကတမှုအတွက်တရားလိုဖြစ်သူအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအရာရှိဦးရဲထက်ကစစ်ဆေးမေးမြန်းချက်တွေကိုလာရောက်ထွက်ဆိုခဲ့တယ်လို့သိရပါတယ်ဒေါအောင်ဆန်းစုကြည်ကိုဒေါ်လာ5သိန်းလက်ထိုးခဲ့တယ်ဆိုပြီးဥမ္မောင်ဝိတ်လူကိုယ်တိုင်ထွက်ဆိုထားတဲ့ဗီဒီယိုဖိုင်ကိုပြီးခဲ့တဲ့နှစ်ကစစ်ကောင်စီကသတင်းထုတ်ပြန်ဆွဆွဲပြီးမှအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတနည်းခွဲနီးပါးပြုလုပ်ပြင်ဆင်ပြီးမှအခုလိုတရားရုံးမှာစတင်ကြားနာစစ်ဆေးမှုတွေလှုပ်လာတာဖြစ်ပါတယ်။ဒီကနေ့မှာဥမ္မဝိတ်စီကဒေါ်လာရယူမှုနဲ့ဆွဲဆိုတဲ့အမှုနှမှုမှာတမှုကိုသာစစ်ဆေးနိုင်ခဲ့ပါတယ်။နောက်တစ်ပတ်ယုံကြည်မှသာနောက်တမှုကိုထပ်ဆင့်မှာဖြစ်ပါတယ်။အ အဲ့ဒီအမှုအပါအဝင်ဒေါအောင်ဆန်းစုကြည်နောက်ထပ်ဆွဆွဲခံထားရတဲ့အာဂရီမှုတွေကဒေါခင်ကြည်ဖောင်ဒေးရှင်းနဲ့ဆက်စပ်တဲ့အာဂရီမှုနမှုကိုလည်းကြားနာခဲ့တယ်လို့သိရပါတယ်။ဒီအမှုအတွက်စစ်ကောင်စီကတပ်သေးအဖြစ်ခေါ်ထားတဲ့ဒေါခင်ကြည်ဖောင်ဒေးရှင်းတာဝန်ရှိသူတဦးဖြစ်သူဒေါက်တာတန်းတော်ကောင်းဟာဒီကနေ့ယုံချင်းကိုမလာတာကြောင့်ဒီအမှုတွေမဆင့်နိုင်ခဲ့ပဲယုံချင်းသာပေးခဲ့ပါတယ်။ဥမ္မာဝေအမှုနဲ့ဒေါခင်ကြည်ဖောင်ဒေးရှင်းနဲ့ပတ်သက်တဲ့အာဂရီမှုတွေကိုရှေ့သတင်းပတ်မေလ10ရက်အင်္ဂါနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ကျမကြီးအခြေအနေလည်းကောင်းမွန်တယ်လို့သိရပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့အာဂရီမှု12မှုကျော်အပြင်နိုင်ငံတော်လျှို့ဝှက်အဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအပါအဝင်ပုံမှန်အများအပြားနဲ့တရားစွဲဆိုခံထားရပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဒေါန်ဆန်းစုကြည်အပေါ်လက်ရှိမှာအမှုပေါင်း18မှုနဲ့တရားစွဲဆိုခဲ့ပြီးအခုချိန်ထိထောင်နှံ17နှစ်ပြည်တံချမှတ်ထားပြီးဖြစ်ပါရယ်ခင်ဗျာမွတ်စလင်ဘာသာဝင်တွေရဲ့ရမဒန်ဥပုလကုံသွားတဲ့ Eid al-Fitr အထိမ့်အမှတ်အဖြစ်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကနေ့အိမ်ပြည်တော်မှာအခမ်းအနားကျင်းပမှာပါသမ္မတဘိုင်ဒန်နဲ့အတူသမ္မတကတော် Jill Biden နဲ့ဒုသမ္မတကမလာဟာရစ်ရဲ့ခင်ပွန်းဖြစ်သူ Doug Emhoff တို့လည်းတက်ရောက်ကြမှာပါလွတ်လပ်စွာကိုယ်ကိုယ်ပိုင်ခွင့်ရှိတယ်ဆိုတဲ့အပေါ်ယုံကြည်တဲ့အစင်းလာဟာကျွန်ုပ်တို့နိုင်ငံခွန်အားကောင်းစေတဲ့အတွက်ဒီအခြေခံအယူအဆကိုယုံကြည်ချက်တူညီကြတဲ့အမေရိကန်နိုင်ငံသားတွေရဲ့စူပေါင်းအားနဲ့ဆက်လက်တိစောက်သွားပါမယ်လို့တင်းနှင်းကုန်နေနေနောက်ပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာသမရဘိုင်ရန်ကပြောထားပါတယ်။ဒါအပြင်နိုင်ငံအတွင်းနားလည်မှုနဲ့ညီညွတ်မှုတွေပုံမရရှိစေရေးအတွက်လှုံ့ဆော်နေကြတဲ့မွတ်စလင်အမေရိကန်တွေကိုဂုဏ်ပြုရင်းဒီ Eid ပွဲတော်ကိုအင်ပြူတော်မှာပြန်လည်လက်ခံကျင်းပသွားပါမယ်လို့ပြောပါတယ်။မနေ့က Eid ပွဲတော်ကတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်နေတဲ့အတွက်လူချင်းတွေ့ပြီးကျင်းပနိုင်ခြင်းမရှိပါဘူး။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းနေဟာနောက်ဆုံးသတင်းပတ်မဲဆွဲစည်းရုံးမှုတွေကိုအကြိတ်နဲ့လှုံ့ဆော်နေကြပါတယ်။ဒုသမ္မတလက်နီရိုဘရက်ဒိုနဲ့အရင်ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနာမာကို့စ်ရဲ့သားဖာဒီနာမာကို့စ်ဂျူနီယာတို့နှစ်ဦးကထိတ်ကနေဥဆောင်နေပါတယ်။လူလူစစ်တပ်နဲ့မှာမာကို့စ်ဂျူနီယာကတည်တည်တသာဥဆောင်နေတဲ့အတွက်ဒုသမ္မတရိုဘရက်ဒိုဟာအတော်လေးခက်ခက်ခဲခဲစ조사လှုပ်ဆောင်ရမယ့်အခြေအနေရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံသားမဲပေးခွင့်ရှိသူ68တန်းထံကမဲအများစုရနိုင်ဖို့မဲဆွဲစည်းရုံးနေကြတဲ့သမ္မတကိုယ်စားလှယ်လောင်း10ဦးထဲမှာဒုသမ္မတရိုဘရက်ဒိုကဒုတိယနေရာမှာရှိနေတယ်ဆိုပေမဲ့ထိတ်ဆုံးကဥဆောင်နေတဲ့မာကို့စ်ဂျူနီယာနဲ့အပြတ်အသတ်ကွာဟနေတာပါ။ဖိလစ်ပိုင်ပြည်သူတွေရဲ့လူထုအုံကြွမှုနဲ့1986ခုနှစ်မှာသမ္မတရာထူးကဖြုတ်ချခံရတဲ့ဖခင်ဖြစ်သူအာနာရှင်ဟောင်းဖာဒီနာမာကို့စ်ရဲ့သမိုင်းအမွေဆိုးကြောင့်တားဖြစ်သူလက်ရှိသမ္မတလောင်းဖာဒီနာမာကို့စ်ဂျူနီယာကလူထုစစ်တမ်းတွေမှာထိတ်ကဥဆောင်နေတဲ့အချိန်ကစလို့လူ့အခွင့်အရေးနဲ့ဒီမိုကရေစီကိုချစ်မြတ်နိုးသူတွေအကြားစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်ခင်ဗျာနယူးဇီလန်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ဆိုင်တဲ့စီးမြင်ကန့်သတ်ချက်တွေကိုပြန်လည်ရုပ်သွင်းလိုက်ပြီးတဲ့နောက်နှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်အမေရိကန်ကနေဒါဗြိတိန်ဂျပန်နဲ့တခြားနိုင်ငံပေါင်း50ကျော်ကကမ္ဘာလှည့်ခီးတွေကိုဒီကနေ့တနင်္လာနေ့မှာပြန်လည်စတင်လက်ခံနေပါပြီ။ဘန်ဂျီဂျမ်ပင်းလို့ခေါ်တဲ့ခြေထောက်ကိုကျိုးနဲ့ချပြီးခုန်ချတာ၊စကီးစီးတာတွေအပါအဝင်တဘာဝရှုခင်းအလားအပါတွေအများပြားရှိတဲ့အတွက်နယူးဇီလန်နိုင်ငံကိုကမ္ဘာလှည့်ခီးတွေအများပြားလာရောက်လည်ပတ်လည်ရှိပါတယ်။ COVID-19 မဖြစ်ခင်ကနှစ်စဉ်ကမ္ဘာလှည့်ခီးတွေ3တန်းလောက်လာရောက်လည်ပတ်လည်ရှိတာကြောင့်ဒါဟာနယူးဇီလန်နိုင်ငံရဲ့နိုင်ငံသားဝင်ငွေ20ရာခိုင်နှုန်းစုစုပေါင်းတိုင်းပြည်စီးပွားရေးရဲ့900ခန့်လုံးနဲ့ညီမျှတဲ့ဝင်ငွေဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာမှာအတင်းကျပ်ဆုံးကိုဗစ်ဆိုင်ရာစီးမြင်းနေ2020ခုနှစ်မှာနိုင်ငံသားတွေအပေါ်ချမှတ်လိုက်ပြီးတဲ့နောက်နိုင်ငံတကာကလာကြတဲ့ကမ္ဘာလှည့်ခီးသည်တွေရောက်မလာကြတော့ပါဘူး။နယူးဇီလန်ကဩစတြေးလျနိုင်ငံသားကမ္ဘာလှည့်ခီးသည်တွေကိုပြီးခဲ့တဲ့သတင်း3ဘက်ကစတင်လက်ခံခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့ဥရောပတိုက်ကနိုင်ငံအများအပြားအပါအဝင်ဗီဇာကင်းလွတ်ခွင့်ရရှိထားတဲ့နိုင်ငံပေါင်း60ကကမ္ဘာလှည့်ခီးသည်တွေကိုဝင်ရောက်ခွင့်ပြုခဲ့ပါတယ်။ကမ္ဘာလှည့်ခီးသည်တွေကနယူးဇီလန်နိုင်ငံရဲ့စီးပွားရေးကိုပိုမိုအရှင်ကောင်းစေမယ်လို့ဝန်ကြီးချုပ်ဂျာစင်တာအာဒန်းကသတင်းထုတ်တွေကိုပြောပါတယ်ခင်ဗျာ
PO American တန်ကမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ချက်တွေကိုကြားကြရမှာပါမန္တလေးတိုင်းအမရပူရမြို့နယ်ရဲ့ NLD စီယုံရင်မှုတပ်ဖြတ်ခံရပြီးသူ့ရဲ့အလောင်းကိုဒီမနက်မှာစွန့်ပစ်ထားတာတွေ့ရပါတယ်။အမရပူရမြို့နယ်က NLD စီယုံရင်မှုတပ်ဖြတ်ခံရတဲ့ဆိုတာမှန်ကန်ကြောင်း NLD ရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်။သွေးတောင်များဆိုတဲ့အဖွဲ့တစ်ခုကတော့သူတို့တပ်ဖြတ်ခဲ့တယ်လို့ Telegram လူမှုကွန်ရက်မှာဝန်ခံထားပါတယ်စစ်ကောင်စီဘက်ကတော့တရားဝင်ဖွဲ့စည်းတဲ့ပြည်သူ့စစ်အဖွဲ့ကလွှဲပြီးကြံနာဖွဲ့စည်းမှုမရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကျွန်တော်ခင်မောင်စိုးမင်းကပဲပြောပြမှာပါမန္တလေးတိုင်းအမရပူရာမြို့နယ်ရဲ့ NLD စီယုံရေးမှုဦးစော်ကြီးဟာဒီကနေ့မနေ့ပိုင်းမှာတပ်ဖြတ်ခံခဲ့ရတယ်ဆိုတာမှန်ကန်ကြောင်းပါတီရဲ့အလုပ်ကော်မတီပြောခွင့်ရဦးကျော်ထွေးက VOA ကိုစာနဲ့ရေးသားဖြေကြားခဲ့ပါတယ်ဦးစော်ကြီးအပါအဝင်မန္တလေးတိုင်းတဲက NLD ပါတီဝင်6ဦးဟာ AB လ19ရက်နောက်ပိုင်းကစပြီးဇက်တိုက်ဆိုသလိုတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ် NLD အလုပ်ကော်မတီပြောခွင့်ရဦးကျော်ထွေးကတော့ပါတီဝင်တွေကိုအခုလိုကျူးလွန်ခဲ့တယ်ဆိုတာကိုမှတ်တမ်းပြုစုထားပြီးမကြာခင်မှာထုတ်ပြန်ပေးမယ်လို့ VOA ကိုဖြေကြားခဲ့တာပါဦးစော်ကြီးအပါအဝင်မန္တလေးတိုင်းတဲက NLD ပါတီဝင်6ဦးအထိလှုပ်ကြံခဲ့တယ်လို့သွေးတောက်များဆိုတဲ့အဖွဲ့တစ်ခုက Telegram လူမှုကွန်ရက်ကနေထုတ်ပြန်ထားပါတယ်အခုနောက်ပိုင်း NLD ပါတီဝင်တချို့တိုက်ခိုက်လှုပ်ကြံခံရတာနဲ့ပတ်သက်ပြီးအတိုက်ခံတွေနဲ့အာဏာသိမ်းစစ်ကောင်စီကြားမှာအပြန်အလှန်ဆွတ်ဆွဲပြောဆိုနေတာတွေရှိပါတယ်အခုလိုအဖွဲ့အစည်းတွေပေါ်ပေါက်နေတာနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့စစ်တပ်အနေနဲ့လိုအပ်တဲ့အခါဖွဲ့စည်းနိုင်တဲ့ပြည်သူ့စစ်အဖွဲ့ကလွဲလို့ကြံတဲ့အဖွဲ့အစည်းတွေနဲ့ဆက်ဆက်မှုမရှိကြောင်း AB လ29ရက်နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်နိုင်ငံတော်ရဲ့လက်ရှိကာကွယ်ရေးမှဟာပြည်သားတွေလည်းပြည်သူစစ်မှဟာပြည်သားရှိတယ်။ကျွန်တော်တို့ဥပဒေစီမင်းစီကနေရလဲ၊နယ်မြေတနေမြေပဲဖြစ်ဖြစ်ဒေသတစ်ခုမှာဖြစ်ဖြစ်လုံခြုံရေးအရလိုအပ်လာလို့ရှိရင်ပြည်သူစစ်အဖွဲ့များဖွဲ့စည်းပိုင်ခွင့်ရှိပါတယ်။အစိုးရအနေနဲ့ကတော့ပြည်သူလူထုရဲ့နယ်မြေကဒေသလူထုရဲ့တောင်းဆိုချက်နဲ့အညီကျွန်တော်တို့အနေနဲ့တရားဝင်ဖွဲ့စည်းခွင့်ရှိတဲ့ပြည်သူစစ်များဖွဲ့စည်းဆောင်ရွက်လျက်ရှိတယ်။ကြံတဲ့အဖွဲ့အစည်းများနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဆောင်ရွက်လျက်မရှိပါဘူး။ဒါကိုတိတိလင်းလင်းပြောချင်ပါတယ်။
2021ဖေဖော်ဝါရီလ9ရက်နေ့မှာရန်ကုန်တိုင်းဗဟန်းမြို့နယ်က NLD ရုံးချုပ်ကိုစစ်ကောင်စီအဖွဲ့တွေကပထမအဦးဆုံးအကြိမ်ဝင်ရောက်စီးနင်းခဲ့ပြီးအဲ့ဒီနောက်ပိုင်းမှာအနေနဲ့အရရက်က NLD ရုံးတွေကိုပောက်ခွဲတိုက်ခိုက်ခဲ့တာဝင်ရောက်စီးနင်းတာတွေလှုပ်ဆောင်ခဲ့ပါတယ် NLD ရုံးချုပ်အပါအဝင်ရန်ကုန်မန္တလေးစကိုင်းပဲခူးအေရဝတီတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်ကရုံးခွဲပေါင်း68ခုတိုက်ခိုက်ခံခဲ့ရတယ်လို့ပါတီရဲ့ပြောခွင့်ရက VOA ကိုပြောပါတယ်ခင်ဗျာအခုတခါတော့စကိုင်းတိုင်းကသတင်းကိုပြောပြပါမယ်6ဦးမြို့နဲ့မြင်းမှုမြို့နယ်တွေကကြေးဝါတွေမှာရုပ်အလောင်း20ကျော်တွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရုပ်အလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့စစ်ဆေးနေတယ်လို့စစ်ကောင်စီဘက်ကပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြပါလိမ့်မယ်
စကိုင်းတိုင်းဒေသကြီး6ဦးမြို့နယ်မုံရွာ6ဦးအမြင့်ကားလန်ဘေးကလေခွင်းထဲမှာမေလ1ရက်နေ့မနေ့ပိုင်းကအစုလိုက်ပြုံလိုက်တေဆုံးနေတဲ့လူသေးလောက်12လောက်ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်တေဆုံးသူတွေဟာကင်မွန်တော်ကန်စီကျေးရွာကကျေးရွာသားတွေဖြစ်ပါတယ်အလောင်းတွေတွေ့တာနဲ့ပတ်သက်လို့ဒေသခံတူကအခုလိုတီးပြပြောပါတယ
်ကင်မွန်တော်နဲ့ကန်စီကအဲကျွန်တော်တို့ဒီစော်တီရွာပေါ့နော်ဒီစော်တီရွာကအမျိုးသမီး5ဦးနဲ့အမျိုးသား5ဦးအော်ကျွန်တော်တို့ဟိုပါဘောရာစိုက်ခွဲခေါ်တာပေါ့နော်ဒါကတော့စိုက်ခွဲခေါ်တာပေါ့အဲဟုတ်တယ်အဲ့ဒါပါတွေ့တာကြာသူတို့အဲကမ္ဘောတော့ဟိုကန်စီပေါ့လေဒါတိတိ
ချောင်းဒေသခံကတော့ကန်ကြီးကုန်းကမ္ဘောတော့ကန်စီကျေးရွာတွေဟာစစ်ကောင်စီကိုအာဘေးထောက်ခံသူအများစုနေထိုင်တဲ့ကျေးရွာတွေဖြစ်တယ်လို့ပြောပါတယ်တေဆုံးသူတွေဟာစစ်ကောင်စီကိုအာဘေးထောက်ခံတဲ့ဒေသခံတွေလားဆိုတာကိုတော့ VOA ကတိကျအတည်မပြုနိုင်သေးပါဘူးဒီလိုတေဆုံးနေတဲ့ရုပ်အလောင်းတရားစင်ကန်တွေ့ရှိတာနဲ့ပတ်သက်လို့ကျွလွန်သူလိုယူဆရတဲ့သူတယောက်ကိုစစ်ဆင်နေပြီးတေမှုတေကင်းဖွင့်လိုက်ပြီးဆောင်ရွက်နေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါလေ
။ကျွန်တော်6ဦးတို့အိုက်တက်မှာတော့ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့တွေကနေမှာကျွန်တော်တို့ဟာနော်ဟိုရွာလူရွာသားတွေကိုတတ်ဖြတ်နေရလဲရှိတယ်။အဲကျွန်တော်တို့ကတော့အဲ့ဒီတတ်ဖြတ်မှုမှာတရားခံတယောက်တော့မိထားတာတော့ရှိတယ်။အဲသူ့ကိုတော့စစ်ဆင်နေတဲ့အခြေအနေပဲရှိသေးတယ်။အဲ PDF အဲပြောရတော့ PDF ဖွဲ့ကသူကခေါင်းဆောင်တယောက်ရှိတယ်ခေါင်းဆောင်တယောက်ဖြစ်တယ်အဲပြီးရင်ရခင်တော့ CDN လုပ်နေတဲ့ဒါចောင်းဆယ်ဟောင်းတယောက်ဖြစ်တယ်သူတို့တော့စစ်ဆေးနေကြရှိတယ်အဲ့စစ်ဆေးနေတဲ့သူတို့စီကတော့တင်းရရှိတယ်ဆိုရင်ကျွန်တော်တို့ဒါစစ်ဆေးပြီးတော့ကြာတင်းထွက်လာတယ်ဆိုရင်တော့အဲ့တင်းကျွန်တော်တို့ထုတ်ပြန်ပေးသွားဖို့ရှိတယ်ခုတော့ဆိုတော့စစ်ဆေးနေတော့မရှိတယ်နောက်တစ်ခုကတော့အဲ့ဒီဟာတွေနဲ့ပတ်သက်တော့ကြာကျွန်တော်အောက်တွေ့တဲ့ဟာတွေနဲ့ပတ်သက်ရင်တင်းမှုတွေကျွန်းဆွင့်တော့ကြာတက်ဆိုင်ရာရဲစခန်းတွေကတော့တောင်းရက်တွေရှိပါတယ်
ဒါအပြင်ရွှေဘိုခရိုင်မြင်းမှုမြို့နယ်အပိုင်းပထထိုင်းကျေးရွာကတုတ်တမလဲတေဆုံးနေတဲ့ကျေးရွာသားအလောင်းကိုလောင်းကိုမလတရနေ့ကတွေ့ရှိခဲ့တယ်လို့ဒေသခံတွေကအတည်ပြုပြီးဖြစ်စဉ်အသေးစိတ်ကိုတော့မသိရှိဘူးလို့ဒေသခံတွေကပြောပါတယ် စကိုင်းတိုင်းဒေသကြီးတွေက၆ဦးမြို့နယ်နဲ့မြင်းမှုမြို့နယ်တွေမှာစစ်ကောင်စီကနေပြည်တော်ရှင်းလင်းနာတွေလုပ်နေပြီးထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒါအပြင်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်မြင်းမှုမြို့နယ်တွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါတယ်။ဒါအပြင်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်မြင်းမှုမြို့နယ်တွေမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေရှိနေပါတယ်။မေလ၁ရက်တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာမြောင်ဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြောင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။နည်းနည်းပြည်စုံတယ်100လောက်ဆိုကြတော့ကျွန်တော်တို့လက်နက်အင်အားမမြင်ဘူး။ကျွန်တော်တို့ကန်ထဲမှာရှိတဲ့ရေဘော်အင်အားတွေရေဘော်တွေအကုန်လုံးပိတ်ကင်းအောင်ရှောင်ရတယ်။ရှောင်တဲ့ခါမှာကျွန်တော်တို့ဘယ်လိုရန်တန်ပြတ်ခတ်မှုတွေရှိတယ်။စခန်းကိုတော့ကျွန်တော်တို့ဒီမစားဆောင်ကလည်းကျွန်တော်တို့ကဒီထုတ်လို့ရပစ္စည်းနဲ့ဟောရရတော့မပါဘူးပြဒီကျွန်တော်တို့ရိတ်ခါပိုင်းနေပါမယ်နောက်ကစဖူပစ္စည်းတွေပါမယ်ပေါ့
ဒေသခံကာကွယ်ရေးဒက်စကန်နေစီနေမြေရှင်းလင်းလာတဲ့စစ်ကောင်စီတပ်တွေကိုမိုင်းဆွဲတက်ခတ်ခဲ့လို့ဆယ်ဦးတဲ့မနဲ့ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လာတော့မရှိသေးပါဘူးခင်ဗျာ
အခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကသတင်းကိုပြောပြပါမယ်မင်းတပ်မျိုးနဲ့မစစ်ကောင်စီတပ်နဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းပြောပြပါလိမ့်မယ
်ချင်းပြည်နယ်မင်းတပ်မတူပီလမ်းဘက်မှာဒီနေ့မေလ2ရက်မနက်ပိုင်းမှာစစ်ကောင်စီရင်တန်းနဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့မင်းတပ် CDF ပြောခွင့်ရကပြောပါတယ
်မက်ခွန်မာရီတိုက်ပွဲဖြစ်တယ်မဘလောက်ကြာချင်းမှမပြောဘူးကျွန်တော်တို့ကဖြစ်တဲ့တိုက်ပွဲမှာအားလုံးဒီကတော်ရယ်မိုင်းခွဲလို့တော့ဝင်သွားတယ်ဒါကမိုင်းခွဲရောက်တဲ့ချိန်မိုင်းခွဲလိုက်တယ်ဒါပေမဲ့ဟိုဘလောက်ကြာတယ်ဆိုမိုင်းခွဲမှာလည်းမသိအောင်ပေါ့နော်ဒါပေမဲ့ဖြစ်တာတော့အားကြရတဲ့တိုင်ကတချို့ကနည်းနည်းရတယ
်မတူပီကနေမင်းတက်ကိုဆင်းလာတဲ့စစ်ကောင်စီတက်ကို CDF မင်းတက်ကနေမိုင်းတိုင်90နဲ့60ကြားဒီနေ့မနက်မှာနှစ်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အတွဲလိုက်မိုင်းနဲ့ပါဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့သူကပြောပါတယ်မင်းတပ်မတူပီကြားမှာရှိတဲ့ CDF ရဲ့စခန်းတစ်ခုကိုစစ်ကောင်စီတပ်တွေကမေလ1ရက်နေ့ညနေပိုင်းမှာဝင်ရောက်စီးနင်းခဲ့လို့ CDF ရဲဘော်တို့ကြားဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့ CDF မင်းတပ်ဘက်ကထုတ်ပြန်ထားပါတယ်မင်းတပ်မတူပီလမ်းဘက်တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတော့အခုလိုပြောပါတယ်
ဒီရက်နေ့တော့အဲ့မတူပီဘက်မှာတော့ရှိတယ်ဒီရက်နေ့နေ့လယ်နှစ်နာရီလောက်မှာဖြစ်ခါတော့ရှိတယ်အဲဒီမှာတော့ကျွန်တော်တို့အာတူရှိပါအပေါ်မှာတံပက်၁၀ရောက်လောက်ကကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်အဲဒီကျွန်တော်မတူလူမျိုးနယ်အတွင်းမှာရှင်ပြန်ကြီးရွာတောင်ဘက်လောက်မှာပြစ်ခတ်တာရှိတယ်အဲဒီမှာချစ်ကျွမှုတစ်ခုလောက်ဖြစ်ခဲ့တယ်ဒီဘက်ကတော့ကျွန်တော်တို့အလောင်းတချို့နဲ့လက်နဲ့သုံးတက်လောက်ရရှိခဲ့တာရှိတယ
်ချင်းပြည်နယ်မတူပီဘက်မှာလည်းဧပြီလ28ရက်နေ့မနက်ပိုင်းကမတူပီမျိုးနယ်ကနေ16မိုင်အကွာမှာစစ်ကောင်စီတပ်တွေနဲ့မတူပီချင်းကာကွယ်ရေး CDF တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးထိခိုက်မှုတွေရှိခဲ့တယ်လို့ CDF မတူပီကထုတ်ပြန်ထားပါတယ်။မနေ့ကတနင်္ဂနွေမနက်ပိုင်းမှာလဲမိုင်းတိုင်း68နေရာမှာစစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပေမဲ့လည်းထိခိုက်မှုတွေမတိရသေးဘူးလို့ CDF မင်းတပ်ဘက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မတူပီကနေမင်းတပ်ကိုဆင်းလာတဲ့စစ်ကောင်စီတပ်ရဲ့တန်ကြပ်ကာကားနှစ်စီးနဲ့စစ်ကားအစီး80ကိုမင်းတပ်မတူပီလိုင်းပိုင်းမှာဧပြီလ28ရက်ကစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာယနေ့အထိထိတွေ့တိုက်ပွဲတွေပြင်းထန်လာနေခဲ့ပါတယ်။အလားတူဖလန်းမျိုးနယ်ဘက်မှာလည်းစီရေးပရိပခတွေဖြစ်ပွားနေသလိုတစ်ဖက်မှာလည်းမြေမြုံပိုင်းအန်ဒီယေကဒေသခံတွေကိုချိန်ချောက်နေပါတယ်။မေလ1ရက်နေ့ညနေပိုင်းမှာဖလန်းမျိုးအနီးမှာမြေမြုံပိုင်းနေမိတဲ့အတွက်လူငယ်တဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဖလန်းမျိုးကလူမှုရေးအသင်းအဖွဲ့ဝင်တဦးကပြောပါတယ်။
ဒီမြို့မှာကြီးသွားတဲ့ဟာပေါ့။သွားရင်းလာရင်းနဲ့ပဲကြီးသွားတာပေါ့။အဲသူ့ရဲ့ဘယ်ဖြေပြက်တယ်၊ညာလက်ပြက်တယ်။ခေါင်းလေးတကူနှစ်ပေါ့။ဆလားကနေနှစ်ဖာလုံးတော့ကွာ။ဝိလန်ခွဲရီမားလောက်မှဖြစ်သွားတာပေါ့။မင်းရဲ့ခေကနေရှေးရုံကြီးမှာပဲသွားပို့လိုက်ပြီးတော့ခုမင်းညလုံးပေါ့နီးနီးပေါ့။ operation လုပ်ကြတာပြီးတော့ပါပြီးအောင်လို့ဆိုနေ။ဒါကတော့ဒီဆလားမြို့နယ်နေနေဆိုတော့ဒီပြတ်ကြီးမြောက်ပေါ့။ဒီမြို့မှာကြီးသွားတဲ့ဟာ
ဖလန်းမျိုးနယ်အတွင်းလမ်းနက်ကင်အဖွဲ့တွေကမြေမြုံမိုင်းကိုအများသူငါသွားတဲ့လမ်းတွေပေါ်မှာထောင်ထားတာကြောင့်သွားလာရေးမှာစိုးရိမ်စရာဖြစ်နေပြီးဒီပြဿနာကိုဖြေရှင်းသင့်တယ်လို့ဖလန်းမျိုးကလူမှုရေးအသင်းအဖွဲ့ဝင်တဦးကပြောပါတယ်
။မြေမြေချင်းကောင်းလာရင်တော့ရှင်းရှင်းကြီးကြီးကောင်းကောင်းမွန်မွန်ပြောလို့ကိုလိုပါလိမ့်မယ်ထင်တယ်။ ये बे 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 बने ठाउँ ठाडे हाबे जेले जेले लुक के सिनिन दाले सुले ले मति या वसु वले दिखा छिनो यो बे बे टाउन्या तो फुले या तो तो खेत तोले बो
फलान म्यु ने अद्वे मा लछि टाइप वे फिप वा नीरा मसि बेमे ले हा खा गा नि फलान म्यु बक को सिक गाउ सी टट द्वे इन आ ने छि टट ला नीरा छि रे लो CNDF छिन म्यु दा का ग्वे ई अफ्वे ब्यान जा ई टाउन छि दु दु गा ब्यो वारे
लो हो बे हा खा फगा छ ला बस दिए
လက်ရှိချင်းပြီနဲ့မင်းတက်မတူပီဖလန်ဟာခကံပက်လက်ထန်တလန်တီးတိန်စားတဲ့မြို့နယ်တွေမှာဒေသခံCDFအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေသလိုတိုက်ပွဲတွေကြောင့်ဒေသခံတွေတိမ်းနဲ့ချီနေရွှန့်ခွာထွက်ပြေးတိမ်းရှောင်နေရပါတယ်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုဒုက္ခသည်၄000လောက်တိမ်းရှောင်ရောက်ရှိနေပြီး
ကျန်တဲ့သူတွေကတော့တောတောင်ထဲနဲ့နီးစပ်ရာဆွေမျိုးသားချင်းတွေအိမ်မှာခိုးလုံနေရပါတယ်ခင်ဗျာဆက်လက်ထုတ်လွှင့်ပေးမယ့်သတင်းကတော့မြန်မာနိုင်ငံမှာလူသိများတဲ့ရှင်းနေတယောက်ဖြစ်တဲ့တရားလွတ်တော်ရှင်းနေဒေါ်ယွန်းနုအောင်ကိုPDF တွေကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအမှုဖွင့်စစ်ဆေးနေတယ်လို့သူ့ရဲ့မိတ်ဆွေကVOA ကိုပြောပါတယ်ဒီအကြောင်းမိုက်အင်ဂျင်နိုင်ကပြောပြပေးမှာပ
စီဘက်ကဖမ်းဆီးသွားပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးတပ် PDF ကိုငွေကြေးထောက်ပံ့တယ်ဆိုကထောင်ဒဏ်တစ်သက်ထိအမြင့်ဆုံးချမှတ်နိုင်တဲ့အကြမ်းဖက်ဥပဒေပုံမှန်50ညနဲ့အမှုဖွင့်လိုက်ပါတယ်။ဒေါ်ရွှေနှူအောင်ကိုဧပြီလ28ရက်နေ့ညနေပိုင်းကမန္တလေးမြို့မှာဖမ်းဆီးခဲ့တာပါ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်အမှုချင်းတွေအတွက်အိုးဖို့ထောင်တွင်သွားရောက်အမှုလိုက်ပြီးအခုလိုဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အမှုဖွင့်ခံရတာနဲ့ပတ်သက်လို့ဒေါ်ရွှေနှူအောင်ရဲ့ရင်းနှီးသူတယောက်က VOA ကိုအခုလိုပြောပါတယ်
။အခု50ညနဲ့ညမှန်ကြည့်ကြပါတယ်ဆရာမ။အဲ့တော့ကမန္တလေးမှာရှိနေကိုစီတူလေးကိုပြီးသွားတယ်။ပြီးသွားလို့စကြောကြီးမှာရှိနေကိုစီတူလေးကိုသူစကြောပြီးတော့အဲ့တဲ့နဲ့သူကကိုတော်ရည်သူအောင်ကိုခေါ်လာ။ဟိုဟာပေါ့သူတို့ထောက်ပံ့ပေးတဲ့ဒေသကြီးကဘယ်နှသိန်းဒေသကြီးက၅ဆောင်းတက်တဲ့အဲ့ဒီချက်ချင်းမျိုးကဖမ်းရတယ်မှာ။အခုဂျမန်ယူပြီးဆိုတော့ထောက်မှာပဲထားမှာပါ။တကျော်ကြီးကနေတော့ဂျမန်ယူတဲ့အဲ့ချုံနေကြည့်ပြီးထောင်းချုပ်ကိုပို့လာပါဆက်မှာ။ကျွန်တော်တို့ဒီအခွင့်ထုံးမှာကျွန်တော်ပြီးရမှာဆက
်။ပုံမှန်50ညဆိုတာအကျန်းဖက်ဥပဒေတစ်ခုဖြစ်တယ်လို့လက်ရှိမှာပြဋ္ဌာန်းထားတာပါဒီပြဋ္ဌာန်းထားတဲ့အရာအကြမ်းဖက်မှုဖြစ်စဉ်အတွက်ငွေကြေးထောက်ပံ့တဲ့သူဆိုရင်ဒီပုံမှန်နဲ့တရားစွဲဆိုဖို့ပြဋ္ဌာန်းထားပြီးပြစ်မှုထင်ရှားစီရင်ခံရရင်အနည်းဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံးထောင်ဒဏ်တစ်သက်ထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်တရားလွတ်တော်ရှိနေဒေါ်ရွှေနှူအောင်ဟာဒေါက်တာစောမြင့်မောင်ရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေကျူးလွန်နေဆိုတဲ့အမှုနဲ့အာဂရိလိုက်စားမှုတွေ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်နယ်စွမ်းအင်ဝင်ကြီးဦးစာနီအောင်ရဲ့အမှုတွေအပြင် NLD ပါတီရဲ့နာယကဦးဝင်းထိန်ရဲ့အမှုတွေအတွက်လည်းလိုက်ပါဆောင်ရွက်ပေးနေသူဖြစ်ပါတယ်။2019ခုနှစ်တုန်းကမြန်မာနိုင်ငံမှာအများစိတ်ဝင်စားခဲ့ကြတဲ့အသက်2နှစ်ကျော်မိန်းကလေးငယ်ဗစ်တိုးရီယာရဲ့လိမ်ပိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာဒေါ်ရွှေနှူအောင်ဟာအမှုလိုက်ပေးခဲ့သူရှေ့နေတယောက်ဖြစ်ပါတယ်။အခုချိန်ထိသူ့ရဲ့ကျန်းမာရေးနဲ့သူ့ရဲ့အမှုကိုဘယ်တော့စတင်စစ်ဆေးမလဲဆိုတာကတော့မသိရသေးပါဘူးရှင်
။ချိန်တာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်ရေးသက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American ရဲ့မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးပါမယ်။ပထမဆုံးအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ကြားထားပါတယ်။ပြည်တွင်းငြိမ်းချမ်းရေးအတွက်ရှေ့ရှုပြီးဆွေးနွေးမဲ့ဒီဖိတ်ခေါ်မှုမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေတော့မပါဝင်ပါဘူး။ဒီအကြောင်းစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ရဲ့အမြင်တွေကဘယ်လိုရှိပါသလဲ။ရန်ကုန်ကနေသတင်းတောက်မှတ်စုအစီအစဉ်ကိုပေးပို့ထားတာကိုသားညုံကဖတ်ကြားမှာပါခင်ဗျာ။
ဒါလည်းတက္ကိုင်ဖွဲ့ရင်းနဲ့ညီငယ်ရေးဆွေးနွေးဖို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကိုယ်တိုင်ဖိတ်ကြားထားပါတယ်။ပြည်ရင်းညီငယ်ရေးအတွက်ရှေ့ရှုပြီးတော့ဆွေးနွေးမဲ့ဒီဖိတ်ခေါ်မှုမှာဒေသခံကာကွယ်ရေး PDF အဖွဲ့တွေတော့မပါပါဘူး။ဒီအပေါ်မှာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တို့ရဲ့အမြင်တွေဘယ်လိုရှိလဲ။ရန်ကုန်ကနေသတင်းတောက်မှတ်စုအစီအစဉ်ပေးပို့ထားပါတယ်။ကျွန်တော်သားညဦးပြောပြမှာပါ။ပြည်ရင်းလက်နက်ကိုင်ပြည်ပခါရီချုပ်ငင်းရေးကိုလက်တွေ့ကျကျနဲ့အကောင့်ထဲပေါ်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်တယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ပါတယ်။တိုင်းသားအားလုံးညီညာရေးနဲ့ဖွံ့ဖြိုးတိုးတက်မှုရဲ့အရသာကိုခံစားနိုင်ဖို့အားလုံးလက်တွဲပြီးတော့ယူသားပွင့်လင်းစွာဆွေးနွေးမယ်လို့ဧပြီလ22ရက်နေ့ကရုပ်မြင့်တန်ကြားပေါ်ကနေပြီးတော့ထုတ်လွှင့်တဲ့ညီညာရေးဆိုင်ရာမိကုံးမှာဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နှစ်2023ခုနှစ်ကြာလို့ရှိရင်လွတ်လပ်ရေးရတာ85နှစ်ပြည့်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရတွေကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမိကုံးမှာပြောပါတယ်။သဘောရကွဲမှုပေါ်ခြေခံတဲ့တန်သာလက်နက်ကန်ပြိပခါတွေကြောင့်ဖြစ်တာမို့လို့တနင်္ဂနွေလုံးမှာလက်နက်ကန်ပြိပခါတွေချုပ်ငင်းစီရေးတန်သာလက်နက်ကန်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့ဖိတ်ခေါ်ပါတယ်
။တန်သာလက်နက်ကန်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖွဲ့များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်။ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလို့သွားပါမယ်။လိုအပ်ရင်လည်းထပ်မဆွေးနွေးမှုတွေကိုလည်းပြုလို့သွားပါမယ်။ဒီဆွေးနွေးပွဲကိုတိုင်းဒေသလက်နက်ကန်အဖွဲ့အသီးသီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပေးကြပါ။တက်ရောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြားပေးကြစီလိုပါတယ်
။ဆွေးနွေးမဲ့ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးတော့သတ်မှတ်မယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမေကွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူလားချက်တွေကိုပြုဝင်လင်းလင်းပြောဆိုဆွေးနွေးပြီးတော့စစ်ကောင်စီဘက်ကလည်းလှုပ်ပေးနှံသမျှကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါရယ်ဆွေးနွေးမဲ့ကလန်းချက်မှာအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါတွေ့ဆုံမှာဖြစ်ပေမဲ့လို့ပြည်သူ့ကောက်ွယ်ရေး PDF တွေနဲ့တော့တွေ့ဆုံမှာမဟုတ်ဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါရယ
်ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့အစည်းဖြစ်ကြီးညာထားတယ်ကျွန်တော်တို့အာ PDF အမိကအကြံပေးအဖွဲ့တွေတော့ကျွန်တော်တို့ပါမှာမဟုတ်ပါဘူးခင်ဗျာ
တနင်္ဂနွေအပြည့်ရလက်မှတ် NCA ရေးထိုးထားတဲ့တန်းသားလက်နက်ကင်စေကုနဲ့ဖွဲ့ထားတဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အစည်းအဝေးကိုမေလ25ရက်နေ့မှာလုပ်ဖို့ရှိပါတယ်ဒါကြောင့်မလို့ PPST တဲကလက်နက်ကင်တွေအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဖိတ်ခေါ်ကမ်းလှမ်းချက်ကိုဒီအစည်းအဝေးပြီးတော့မှပဲစစ်စစ်ဝေးဝေးနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားဖို့ရှိတယ်လို့လက်နက်ကင်ဖွဲ့စည်းချုပ်ကလည်း VOA ကိုပြောပါတယ် PPST ရဲ့ဥဆောင်ကော်မတီအဖွဲ့ဝင်လည်းဖြစ်ပိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ရဲ့နိုင်ငံကလည်းဖြစ်တဲ့ဗိုလ်မှူးခွန်ဥက္ကာကဒီဖိတ်ခေါ်မှုဟာဆွေးနွေးဖို့အခွင့်အလမ်းစတင်တဲ့ခြေလှမ်းဖြစ်တယ်လို့တုံ့ပြန်ပါတယ
်။ဒီရှင်နေအစ်စ်အပံပေါ့အပြင်းကြကိုကျွန်တော်လည်းဟိုလေ့လာသုံးသပ်နေတယ်။ဒါပေမဲ့ဒီဘူရရှိရင်တော့ဒီနိုင်ငံဆွေးနွေးဖို့ဖိတ်ခေါ်တယ်ဆိုတာဒါကောင်းတဲ့လက္ခဏာပါပဲ။ဒါကြောင့်လည်းဆိုတော့လုံးဝစကားပိတ်ပြီးတော့ဟာလာကျွန်တော်တို့အကြမ်းဖက်အတိုင်းနဲ့ခိုင်းနေပြိပခါတွေပဲပေါ်ထုတ်နေတော့ဘယ်လိုမှမကောင်းနိုင်မှာမဟုတ်တော့ဘယ်လိုစကားပြောဖို့ဆိုပြဖို့ခွင့်လန်းဆောင်ဆောင်ထားတာဆိုတာတော့ကောင်းတဲ့သူ့သဘောဆောင်တဲ့လက္ခဏာပါပဲလို့ငါတက
်မြန်မာနိုင်ငံကြီးအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကင်အဖွဲ့တွေပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားလက်နက်ကင်ပြိပခါတွေရှိနေတဲ့အချိန်မှာတိုင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စစ်ကောင်စီဘက်ကအခုလိုကန့်လန့်လာတာပါစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေမကြမကြဖြစ်နေတဲ့ကချင်တိုင်းသားလက်နက်ကင် KAU အဖွဲ့အနေနဲ့ကတော့ဒီဖိတ်ခေါ်ချက်ကိုတုံ့ပြန်ဖို့အဖွဲ့အတွင်းဆွေးနွေးဖို့လိုတယ်လို့ပြောခဲ့ရသူဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
။ဆိုတော့ကျွန်တော်လည်းဒီ CEO ဘူးတော့ကော်မတီရဲ့သဘောထားတွေတို့ရဲ့ဆုံးဖြတ်ချက်တွေဥပဒေချက်တွေအရတော့မှတ်ပါ။အဲ့ဒါရှိတဲ့ကျွန်တော်လည်းရန်ကြိုးလို့တော့မလုပ်ရဘူး။ ကိုပေါင်းပြရတော့ဆွေးနွေးနေဆိုမှလားဓမ္မမဟုတ်သူချင်းသူပြောတဲ့မိကုန်းကြီးကချက်တဲ့ပြူသွားဒီကော်မတီအဖွဲ့ဆုံးဖြတ်မှာတယ်ဘယ်လိုတုံ့ပြန်မှာလဲဆိုတာဖိုင်ရတော့လုံးမှာပါအဲ့တော့အခုအနေနဲ့စောပါတယ်ကျွန်တော်တို့နော်ဆိုတော့ကေဝဲ
3月16日日出事以后，浙江省纪检署内部批告的他妈PDF发布的马八路线，提要带人家一出内幕会批了吧？马拉苏拉拉没搞透彻，骗你话的。浙江省办公室密码栏杆这个人家干PDF发布的呢，把他录，批人批把将确对将批的录收回来。这家么录批人啊将确对过，对上孙内比一人批写嘛批的录标话的。浙江省内的PDF发布的家，你在你把逮捕的信里的。
ကျားပြည်နယ်မှာတော့ဒေသခံကာကွယ်အဖွဲ့တွေနဲ့အတူပူးပေါင်းနေတဲ့ကရင်အမျိုးသားတိုက်ပါတီ KMPP အတွင်းမှခုတရရကသူ့ရဲ့မြင်ကိုခုလိုပြောပါတယ်။ဒါကအပြောတမျိုးအလုပ်တမျိုးဖြစ်နေတယ်ပေါ့လေ။ဘာဖြစ်လဲဆိုရင်သူဖိတ်ကြားတဲ့အပေါ်မှာကကျွန်တော်တို့ရဲ့တိုင်းရင်းသားတောင်းလိုင်းအဖွဲ့စည်းတွေကိုဖြူခွဲဖို့နောက်မှဒီတိုင်းရင်းသားနဲ့ဒီမြတ် PDFတော်လိုင်းအဖွဲ့စည်းတွေကိုဖြူခွဲဖို့တက်တယ်ပဲလို့တော့ကျွန်တော်တို့မြင်တယ်။ဒီအချိန်မှာသူတို့စစ်ကောင်စီတပ်ဖက်ကတော်တော်လေးဖြူပြဲဖြစ်နေပြီးထိလေးထိနာနေပြီးသူတို့ဒီအချိန်မှာဆွေးနွေးလိုက်ရရတော့သူ့အတွက်သက်သာမယ်လို့စည်းစားကောင်းစည်းစားလိမ့်မယ်။ဒီကြားထဲမှာလေကျွန်တော်တို့ပိုကောင်ဒီအားလုံးကဆွေးနွေးမှုကတော့မလုပ်ရသေးဘူးလေ။ဘယ်လိုပဲဆွေးနွေးဆွေးနွေးမှာတိတ်မယ်လို့တော့သူပြချက်
နှစ်ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စီရင်တုပြည်တော်စုနှင့်ခန္ဓာမကျင်းပခင်ကလည်းတန်သာခေါင်းဆောင်တွေတက်ရောက်ဖို့အတွက်စစ်ကောင်စီကဖိတ်ကြားခဲ့ပြီးကြိုတင်သတ်မှတ်ချက်မထားဘဲနဲ့ညီနေဆွေးနွေးပွဲလုပ်ဖို့စီစဉ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းပြည်တော်စုနှင့်ခန္ဓာကိုတန်သာအဖွဲ့တချို့တက်ရောက်ခဲ့တာမရှိသလိုတက်ရောက်တဲ့အဖွဲ့ကုစလေတွေမှလည်းအဆုံးဖြတ်ပြီးနိုင်တဲ့ခေါင်းဆောင်တွေမပါတာကြောင့်ညီနေဆွေးနွေးပွဲအထမမြောက်ခဲ့ပါဘူး။အခုတခါဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်ဖိတ်ကြားထားတဲ့ဒီဆွေးနွေးပွဲကိုဘယ်နေ့ဘယ်အချိန်ဘယ်နေရာမှာလုပ်မယ်ဆိုတာကလည်းအတိအကျတော့မသိရသေးပါဘူး။ဖိတ်ကြားခံထားတဲ့တိုင်းသားလက်နက်ကိုင်တွေကဘယ်အဖွဲ့တွေတက်ရောက်မယ်ဆိုတာကလည်းအခုချိန်ထိတော့မသိရသေးပါဘူး။ဧပြီလ29ရက်နေ့ဗိုလ်တုံးကြီးတုံးကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒီဆွေးနွေးပွဲကို NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေတက်ကကိုယ့်ဖွဲ့တက်ရောက်မယ်လားလားရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။စစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးဖို့စီစဉ်နေတဲ့ဒီကြောင်းတွေကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်နေတင်ဆက်လိုက်ပါတယ်ကျွန်တော်သားညိုဦးပ
ါသတင်းတောက်မှတ်စုအစီအစဉ်ပြီးမှာတော့စီးပွားရေးကဏ္ဍကိုဆက်တင်ဆက်ပါမယ်အင်ဒိုနီးရှားနိုင်ငံကစောင်းစီနဲ့ကုန်ချမ်းတွေပြည်ပတင်ပို့မှုတားမြစ်လိုက်တဲ့အတွက်ကမ္ဘာမှာရောမြန်မာနိုင်ငံမှာစောင်းစီဈေးတွေတိတိတသာဈေးတက်ကုန်ပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်အနေနဲ့မတ်တိန်ကြီးကတင်ပြထားတာနားဆင်ကြပါခင်ဗျာ
ကမ္ဘာမှာအဓိကဆောင်းစီတင်ပို့တဲ့အင်ဒိုနီးရှားနိုင်ငံကပြည်တွင်းမှာစားသုံးစီပြက်လက်မှုနဲ့ဈေးကြီးမှုကိုကုစားဖို့အတွက်ဆောင်းစီနဲ့ကုန်ချမ်းပြည်ပတင်ပို့မှုကိုစပီးတက်မြက်လိုက်ပြီးနောက်မှာတော့ကမ္ဘာစားစီဈေးနှုန်းတွေထက်တက်သွားပါတယ်ဆောင်းစီဟာကမ္ဘာတစ်လောအများဆုံးသုံးတဲ့စားသုံးစီဖြစ်ပြီးကမ္ဘာဆောင်းစီဈေးကွက်မှာအင်ဒိုနီးရှားက35ရာခိုင်နှုန်းတင်ပို့နေတာလို့ LMC လုပ်ငန်းကြီးရဲ့အကြီးအကဲ James Prime ကပြောပါတယ်ဆောင်းစီတင်ပို့မှုကိုပိတ်မဲ့အကြောင်းအင်ဒိုနီးရှားကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာကြီးညာလိုက်ပြီးတဲ့နောက်မှာဆောင်းစီပေပစက်စီအပါအဝင်ဟင်းသီးဟင်းရွက်စီဈေးနှုန်းတွေမကြုံစဘူးဈေးတက်သွားပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကအခုလိုကြေညာခဲ့တာပ
ါ ပမ်ရင်တာမလာရန်အက်စပေါ့တ်ပဟန်ပါကူမီယာ
စားစီနဲ့စားစီကုန်ကျန်းတွေကိုဧပြီလ28ရက်နေ့2022ခုနှစ်ကနေနောက်ထပ်မကြေညာမချင်းတင်ပို့ခွင့်ပိတ်ထားဖို့အစိုးရကဆုံးဖြတ်ထားပါတယ
်အင်ဒိုနီးရှားရဲ့စားစီတင်ပို့မှုတားမြစ်ချက်ကဘလောက်ကြာမလဲဆိုတာလည်းမသိရသေးပါဘူး
Saya akan terus memantau dan mengevaluasi.
Ini muara camat sanggah mugu saungji bi tong tat tua maba. Dama le naingan adwe ma sazi longlau bi zenong tenten mu si ma pibare.
Satong si zenong cimye mu ha. Kepatelua yin sainiya de ke ke pibi. Adika garo satau kongdok lunggan dwi tika yara ba. Turiki naingan Istanbul ga. Darihi, Balika, Binleza satau sain wendan. မူရှူအက်တာကစီစေးတက်လာတာကြောင့်ဆိုင်မှာအယောင်ထိခိုက်လာရပြီလို့ပြောပါတယ်
ချောက်တယ်အမ်ဒခနိဘက်လေလင်းဒီဘက်
ကျွန်တော်တို့တောင်းခံခဲ့ပါတယ်ဈေးကွက်မှာလည်းတိုးတက်မှုရှိလာနိုင်တယ်လို့ဈေးလည်းငြိမ်လာနိုင်တယ်ဆိုပြီးကျွန်တော်တို့စောင့်ကြည့်ခဲ့ပါတယ်ဒါပေမဲ့လည်းဘာမှတိုးတက်မှုမရှိတာနဲ့ပဲအစားအသောက်ဈေးနှုန်းကိုမြှင့်ခဲ့ရပါတယ်ဒါမှလည်းကုန်ကျစရိတ်ကိုကာမိမှာပ
ါဘောက်ကိမစ်မဆလာဖီယက်တနိုပ
ြန်ငါးကျော်ဈေးနှုန်းပြောလိုက်ရင်မဝယ်တော့ပဲပြန်သွားကြသူတွေကိုဒီနှစ်မှာပထမအဦးဆုံးတွေ့လာရပါပြီအရင်နှစ်တွေတုန်းကလည်းဈေးပိုကြီးတာတွေ့ပေမဲ့လည်းဝယ်သူတွေကဘာမှမပြောကြပါဘူးဒီနှစ်မှာတော့မဝယ်ပဲပြန်သွားကြပါတယ်သူတို့မဝယ်နိုင်ကြပါဘူ
းစိုးရိမ်စိတ်နဲ့စားသုံးစီဝယ်ယူမှုများလာတာကြောင့်တူရကီမှာဈေးဆိုင်ကြီးတချို့ကဆိုရင်စားသုံးစီပြက်လက်သွားမဲ့အရေးစိုးရိမ်တာကြောင့်လူတွေကိုအကန့်အသတ်နဲ့ရောင်းချပေးနေတာပါနေချာစီနဲ့ကနိုလာစီပြက်လက်နေတဲ့ဆိုင်တွေရဲ့ပုံတွေကိုဂျာမနီကဈေးဝယ်သူတွေလူမှုကွန်ရက်မီဒီယာတွေမှာတင်ခဲ့ကြပါတယ်။စပိန်၊အီတလီနဲ့ဗြိတိန်တို့မှလည်းကန့်သက်ထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာကစားသောက်ဆိုင်ပိုင်ရှင်အီမီဝရီကတော့တရက်ကိုစားသုံးစီ24လီတာလိုတယ်လို့ပြောပါတယ
်။ခင်းချက်စီဈေးကြီးတာတာကိုကျမတို့လက်ခံပါတယ်။ဒါပေမဲ့လည်းကျမတို့အစားအစာရောင်းတဲ့နေရာမှာတော့ဈေးတင်လို့မရပါဘူးဈေးနှုန်းကိုညှိဖို့ရတယ်လေခက်ပါတယ်အစားတောက်ဈေးနှုန်းတွေကိုလူတွေကတိကြတယ်လေဈေးတင်လိုက်မယ်ဆိုရင်သူတို့ကဝယ်တော့မှာမဟုတ်ပါဘူ
းရာစတိလားတဒဂန်ဒေဆူဆာတ
မစိတ်မကောင်းဖြစ်ရပါတယ်အခုထိကာယောဂါကမပြီးသေးတော့အခုဆိုအစားအစာတွေကိုရောင်းဖို့ရခက်လာပါတယ်ဟင်းချက်စီကဈေးကြီးတာပဲနဲ့ရအောင်ရှာပြီးဝယ်ဖို့လုပ်နေရပါတယ်
COVID-19 ကပ်ဘေးရောဂါစတင်ခဲ့ချိန်ကစလို့ကမ္ဘာတလွားစားစီဈေးတက်လာတာဖြစ်ပါတယ်။တောင်အမေရိကမှာဗိုင်းရပ်စ်ကူးစက်တာကြောင့်အလုတ်သမားရှာပမှုကြောင့်စိုက်ပျိုးရေးမှာထိခိုက်တာအပြင်ဇီဝလောင်စာထုတ်လုပ်မှုလုပ်ငန်းမှာအသုံးများလာတာကြောင့်လည်းပါပါတယ်။ကမ္ဘာနေကြာစီထုတ်လုပ်မှုအဓိကနိုင်ငံတွေဖြစ်တဲ့ယူကရိန်းနဲ့ရုရှားတို့စစ်ရေးကြောင့်ကုန်သွယ်ရေးနှောင့်နှေးပြီးစားသုံးစီဈေးနှုန်းတွေပိုပြီးတော့ကြီးမြင့်စေတာဖြစ်ပါတယ်။ဟင်းဒီဟင်းရွက်စီဈေးနှုန်းတွေကပြီးခဲ့တဲ့ဖေဖော်ဝါရီလမှာစံချိန်တင်မြင့်တက်လာခဲ့ပြီးတဲ့နောက်မတ်လအတွင်းမှာတော့နောက်ထပ် 23 ရာခိုင်နှုန်းဈေးတက်သွားပြန်တယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်။ပေပစက်စီဆိုရင်2019ခုနှစ်တုန်းကမက်ထရစ်တဒံကို965ဒေါ်လာနဲ့အရောင်းရှိခဲ့ရာကနေပြီးခဲ့တဲ့မတ်လအတွင်းမှာတော့မက်ထရစ်တဒံကို1958ဒေါ်လာထိပြင်းမြဈေးနှုန်းကိုရောက်ရှိခဲ့ကြောင်းကမ္ဘာဘဏ်ကလည်းပြောဆိုထားပါတယ်။စောင်းစီဈေးနှုန်းတွေကတော့200ရာခိုင်နှုန်းကျော်တက်လာပြီးကမ္ဘာထိပ်တန်းစောင်းစီထုတ်လုပ်တင်ပို့တဲ့အင်ဒိုနီးရှားကတင်ပို့မှုပိတ်တာကြောင့်ထပ်ပြီးတော့တက်မဲ့အနေအထားရှိနေတာပါ။ပြီးခဲ့တဲ့နှစ်အတွင်းမိုးသည်ဌာနကြောင့်မလေးရှားရဲ့စောင်းစီထုတ်လုပ်မှုကိုလည်းထိခိုက်ပါတယ်။ယူကရိန်းစစ်ပွဲကဘယ်တော့ပြီးမလဲဆိုတာမသိတာကြောင့်လယ်သမားတွေအနေနဲ့ယူကရိန်းရုရှားတို့ရဲ့စားသုံးစီထုတ်လုပ်တင်ပို့မှုလစ်ဟာမှုကိုကာမိအောင်အစားထိုးစိုက်ပျိုးကြဖို့လက်တွန်းနေနိုင်တယ်လို့လည်းစိုက်ပျိုးရေးအချက်အလက်နဲ့သုံးသပ်မှုလုပ်ငန်း Grow Intelligence ကတွဲဖက်သုတေသနမှု Steve Matthew ကပြောပါတယ်။
The cooking oil situation is commensurate.
စားသုံးစီချင်းတွေကကမ္ဘာတလောအစားအစာချင်းတွေနဲ့ချုံကြည့်ရင်အချိုးအစားမညီပါဘူး။ပြီးခဲ့တဲ့နှစ်ခေတ်ကတော်လေးဈေးတက်လာပါတယ်။အချို့ဟင်းနှင်းရွက်စီဆိုရင်40ရာခိုင်နှုန်းလောက်တက်လာပါတယ်။ယူကရိန်းစစ်ကြောင့်နေချာစီဆိုရင်လူချင်းရအောင်မရပါဘူး။စစ်မဖြစ်ခင်တွေကဈေးတက်လာနေပေမဲ့စစ်ကြောင့်ချင်းတွေပိုဆိုးသွားတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာတော့စစ်ကောင်စီရဲ့စားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးချက်ရေးကော်မတီကမြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီတင်းမော်တွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားကစားသုံးစီတင်ပို့မှုမူဝါဒဆိုင်ရာသတင်းတွေကလည်းချက်ကားပြီးကောလာဟာလထုတ်လွှင့်ကြတာကြောင့်လူတို့အနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာပါတယ်။လက်တွေ့မြေပြင်အခြေအနေမှာတော့စီစည်းကတက်နေပါတယ်လက်လီလက်ကလုံငန်းရှင်တချို့ကတော့စီစည်းတက်သွားပြီးလူတလောက်လည်းမရဘူးလို့ VOA ကပြောပါတယ်ရှင
်စီပွားရေးအစီအစဉ်နားဆင်ကြရပြီးဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍကတော့လျှက်စစ်မော်တော်ဆိုင်ကလေးအတွက်လျှက်စစ်တအားကိုအချိန်မကုန်ပဲချက်ချင်းပြန်ဖြည့်နိုင်အောင်ထိုင်ဝမ်ကဂိုဂိုရိုးဆိုတဲ့ကုမ္ပဏီကတီထွင်ထားပါတယ် အားဖြင့်ဘက်ထရီဒုံးတွေကိုလည်းနေရာအနှံ့မှာရရှိနိုင်အောင်စီစဉ်ပေးထားပါတယ်။သူတို့ရဲ့ဖန်တီးမှုကိုအာရှကနေနိုင်ငံတကာအထိဖြန့်နိုင်အောင်ကြိုးစားနေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမှအစီအစဉ်ကနေတင်ပြထားပါတယ်ခင်ဗျာ။
ဘာရတဲ့ဥရုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေလိုညဉ့်ဉန်းတန်းငွေတွေကမ္ဘာလူတွေထဲမရအောင်စ조사နေကြသူတွေထဲမှာလျှက်စစ်ကားလျှက်စစ်ဆိုင်ကယ်တီထွေနေကြသူတွေလည်းပါပါတယ်။လျှက်စစ်ယာဉ်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တပ်အားပြန်သွင်းကြရတာပါ။ထိုင်ဝမ်က GoGoRo ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ်ဆိုင်ကယ်တွေအဖြစ်ကုန်သွားတဲ့ဆိုင်ကယ်ဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တီထွင်ထားပါတယ်။အားဖြင့်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်သလို Go Station တွေမှာအားဖြင့်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလှယ်စနစ်မျိုးလုပ်ပေးထားတာပါ။ဘက်ထရီအပြတ်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ GoGoRo ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ်ကပြောပါတယ်။
With battery swapping, you don't have range anxiety. You can go as far as you want. You don't have any wait time.
အကုန်နေတဲ့ဘက်ထရီကိုအားပြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်စရာမလိုပဲဘလောက်ဝေဝေသွားစရာရှိရာသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ GoGoRo Smart လျှက်စစ်ဆိုင်ကယ်စီးသူတွေအတွက်ဖန်တီးထားတဲ့ GoGoRo Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အသက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါနဲ့မက Smart Cycle နဲ့လက်ကင်ဖုန်း App ချိတ်ဆက်ထားတဲ့အတွက် Cycle တာယာ၄ရော့နေပြီဆိုတာမျိုးကအထူးအချက်ပြနိုင်ပါတယ်။ဘက်ထရီအလဲအလှယ်လုတ်တဲ့ကြာတင်ငွေကိုလည်းလက်ကင်ဖုန်း App ထဲကနေတစ်စင်ပဲပေးရပါတယ်။ Go Station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင်ဘက်ထရီကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ GoGoRo ကပြောပါတယ်။ဓာတ်ဆီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ GoGoRo လျှက်စစ်ဆိုင်ကယ်စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလှယ်လုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် GoGoRo လျှက်စစ်ဆိုင်ကယ်စီးသူတွေလည်းပိုများလာပါတယ်
။以台北这个都会区来讲，它的换电站一开始没有那么方便，可是到
တိုင်ပင်မြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019-2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။လျှက်စစ်ဆိုင်ကယ်တွေကဓာတ်ဆီထည့်ရတဲ့ဆိုင်ကယ်တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့်လျှက်စစ်ဆိုင်ကယ်ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြားဆိုင်ကယ်တွေနီးတို့မောင်းလို့ရလို့သဘောကျနေပါပြီ
။其实我从一开始因为我没有骑过电动车然后我其实在台湾一般的电动车很多都是那种婆婆妈妈阿姨在骑。
ကျွန်တော်အရင်ကလျှက်စစ်ဆိုင်ကယ်တစ်ခါမှမစီးဘူးခဲ့ပါဘူး။ထံဝမ်းမှာဆိုအန်တီကြီးတွေတက်လက်ပိုင်းအတော်ကြီးတွေပဲလျှက်စစ်ဆိုင်ကယ်စီးကြတာတွေ့နေရတော့အဲ့ဒီတုန်းကလျှက်စစ်ဆိုင်ကယ်ဆိုတာသဘာဝပတ်ဝန်းကျင်အတွက်ကောင်းတယ်ပုံစံကကြည့်လို့ကောင်းတယ်မြ мян တော့မောင်းလို့ရမှာမဟုတ်ဘူးလို့ထင်ခဲ့တာပါ။ဒါပေမဲ့တကယ်မောင်းကြည့်တော့အရန်အမြန်ကြီးမောင်းလို့ရပါတယ
်။ GoGoRo ဆိုင်ကယ်စီးသူတွေများလာတယ်လို့GoGoRo battery လဲနိုင်တဲ့ Go Station တွေလည်းထိုင်ဝမ်နေရာနှက်မှာရှိနေပါပြီ။ Cycle တွေအတွက်ဖြစ်တာမို့လဲ Go Station တွေထားဖို့နေရာကျကျမလိုတာကအသာချက်ဖြစ်ပါတယ်။အခုဆိုထိုင်ဝမ်မှာရှိတဲ့ဓာတ်ဆီဆိုင်တွေထက်အားဖြင့် battery လဲနိုင်တဲ့ Go Station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။တက်ဆစ် Cycle စီးသူကလည်း9နှစ်ကျော်အတွင်းမှာ30ရာခိုင်နှုန်းအထိများလာတယ်လို့ GoGoRo ကုမ္ပဏီကဆိုပါတယ်။ကုန်သွားတဲ့ဘက်ထရီကိုဖြုတ်ပြီးတော့အားဖြည့်ထားတဲ့ဘက်ထရီချက်ချင်းလဲတက်နိုင်တဲ့ GoGoRo Cycle တွေဘက်ထရီစတေရှင်တွေကိုအာရှက Cycle အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီ။တရုတ်နိုင်ငံမှာဆိုရင်ထိတ်တန်း Cycle ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုနဲ့ GoGoRo ပေါင်းပြီးတော့လျှက်စစ် Cycle ထုတ်လုပ်ဖို့လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယာဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျှက်စစ် Cycle တွေပြည်ဆွဲနေပါတယ်။စင်ကာပူနိုင်ငံမှာလည်းလျှက်စစ်ယာဉ်တွေအတွက်စနစ်သက်တဲ့တအားဖြစ်နေရာတွေကို GoGoRo ကုမ္ပဏီနဲ့ပူးပေါင်းပြီးတော့တည်ထွင်နေပါတယ်
။ Going after the world's largest two-wheeler market, India, China and Indonesia, is what we focus on for the next
ကမ္ဘာမှာဆိုင်ငံ့ဈေးကွက်အကြီးဆုံးရှိတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာရုံစိုက်လုပ်နေပါတယ်။ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေ၊လုံနိုင်စွမ်းတွေ၊ဤပညာတွေအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စ조사နေတာဖြစ်ပါတယ်
။ Google တို့ရဲ့ GGR ဆိုတဲ့အစုရှယ်ယာကိုအခုဆိုရင် American အစုရှယ်ယာဈေးကွက်ထဲမှာတော့တင်ရောက်နေပါပြီ။ရေရှည်တည်တဲ့နဲ့ကမ္ဘာကြီးအဖြစ်ထိန်းသိမ်းဖို့အဖြစ်ရှာကြတဲ့နေရာမှာအားဖြင့် battery တွေအချိန်မရွေးလဲလှယ်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့ဤပညာသစ်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ
် Battery swapping was a real game changer and
အားကုန်သွားတဲ့ battery ကိုအားဖြည့် battery နဲ့လဲလှယ်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံသစ်မှုဖြစ်ပါတယ်ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တစ်ခုဖြစ်ပါတယ
်သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ် cycle တွေကြောင့်ကဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေတန်ချိန်သိမ့်တဲ့ချီလေတူတဲ့မရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့
We have swapped over 240 million battery swaps from day we started to now.
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့အထိအလဲအလှယ်လုပ်ပေးနိုင်ခဲ့တဲ့ battery ပေါင်းတန်း240ကျော်ပါပြီ။ပမာဏအားဖြင့် carbon dioxide တန်းငွေတန်ချိန်36,000လောက်ကမ္ဘာလေလုံထဲမရောက်အောင်ကာကွယ်ပေးနိုင်ခဲ့ပါတယ်
။တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ကားလျှက်စစ် cycle တွေကိုအပြန်တီထွင်နေကြချိန်မှာ Gogoro ကုမ္ပဏီကသူများတဲ့ထူအောင် battery ချက်ချင်းဖြုတ်လဲနိုင်ပြန်အားဖြင့်နိုင်တဲ့လျှက်စစ် cycle တွေကိုတီထွင်ထားတာဖြစ်ပါတယ်။အားဖြင့် battery တွေကိုလည်းခေတ္တဤပညာအကူအညီနဲ့လွယ်လွယ်လပ်လန့်မှီအောင်လုပ်ပေးနိုင်တာကြောင့် cycle အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါ Gogoro Smart လျှက်စစ် cycle တွေစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်တင်ဆက်တဲ့ blogger တွေပြောမဲ့အစီအစဉ်ဖြစ်ပါတယ်။အခုဆက်ပြီးတော့မအေးတန်တာကျော်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာကိုတင်ဆက်ပေးပါမယ်။ကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာရှင်တွေရဲ့တိုးတိုးထွားထွားသတင်းတွေကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရေးစည်းမှာခက်ဆားနေတာတွေထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှမှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပ
ါ These hands were once used for battle. Now they're but humble tools for peace. I need to figure out.Exactly who I am.
ဘာဘလူစန်းကောင်းတွေကတူဖြစ်တဲ့ Nordic Nat ဖျားတော့တယောက်အခုပြိုင်ဘက်ပေါ်လာပါပြီ။ Thor Love and Thunder ရုပ်ရှင်ကားရဲ့ trailer အမည်ကြော်ညာမှာသူနဲ့ရှင်ပြိုင်နိုင်သူကိုတွေ့ရမှာပါ။ဒီ trailer ရဲ့နောက်ဆုံးမှာ Thor ကသူ့ရဲ့ရီစာဟောင်း Dr. Jane Foster နဲ့မျက်နှာချင်းဆိုင်တွေ့လိုက်ရပြီးတော့အဲ့မှာ Dr. Foster က Nordic Nat ဖျားမလို့စင်ရင်ထားရုံမကပဲနဲ့သူ့ရဲ့နာမည်ကျော်မျော်နေရသူကြီးကိုပါခြင်ထားသေးတာပါ။ဒီမှာတောဖြစ်တဲ့နကူမင်းသား Chris Hemsworth ကပဲတရုတ်ဆောင်ထားပြီးတော့သူ့ရဲ့ချစ်သူနေရာမှာလည်းအရင်မင်းသမီး Natalie Portman ကပဲတရုတ်ဆောင်ထားတာဖြစ်ပါရဲ့ဒီရုပ်ရှင်အမည်ထဲမှာတောရဲ့ရဲဘော်ရဲဘက်တွေဖြစ်တဲ့ Guardian of the Galaxy စစ်ကြောဝလာစောင့်ချက်သူတွေ Valkyrie နဲ့ Cock တို့လည်းတွေ့ရပါတယ် Cock နေရာကတရုတ်ဆောင်တဲ့ Tiger Waititi ကဒီရုပ်ရှင်ကားအတွက်ဇန်ညွန်လေးရေး Director လည်းလုပ်တာပါဒါပေမဲ့ Christian Bale တရုတ်ဆောင်တဲ့ဇက်ကောင် Gol the God Butcher တားတက်တဲ့ဘုရားနဲ့မင်းသားကြီး Russell Crowe တရုတ်ဆောင်တဲ့ Zeus တို့ကိုတော့ဒီကားမှာမတွေ့ရပါဘူး။ Thor Love and Thunder ရုပ်ရှင်ကားကနံပါတ်၄ကားမြောက်ဇက်ကားဖြစ်ပြီးတော့ဇူလိုင်6ရက်နေ့မှာတကမ္ဘာလုံးမှာရုံတင်ပြသမှာဖြစ်ပါတယ်ရှင်။ထိုင်းနိုင်ငံမှာတော့ rap ဆိုတော့ million ပြည်သက်တွေတရတီးနဲ့ကောင်းခြင်းအချို့ဝဲကိုအာသီးသားဖြစ်နေကြပါတယ်။ American ပြည်အောင်စုမှာကျင်းပတဲ့ Coachella ဂီတဖျော်ဖြေပွဲမှာသူကစင်မြင့်မော်ဖျော်ဖြေတော့တရတီးကောင်းခြင်းကိုစားပြသွားတာဖြစ်ပါတယ်။ Danuba Khanna Theatrical ဆိုတဲ့နာမည်နဲ့ Millie ဟာ Coachella Pop Rock ဂီတဖျော်ဖြေပွဲမှာဖျော်ဖြေခွင့်ရတဲ့ပထမအဆုံးထိုင်းဆိုတော့ဖြစ်ပြီးတော့ဒီပွဲတော်ကနှစ်စဉ်ဂီတပရိသတ်2သိန်းကျော်လာရောက်ပြီးတော့ကြည့်ရတာဖြစ်ပါတယ်။ဒီနေ့ပွဲတော်မှာဆိုရင်ကမ္ဘာဂီတအစင်းင်းကနာမည်ကြီးတွေဖြစ်တဲ့ Harry Styles တို့ Billie Eilish တို့လည်းပါဝင်ပြီးတော့ဖျော်ဖြေပါတယ်။အဲ့မှာထိုင်းမှာလည်း Millie က Mango Sticky Rice တည်ရသည့်ကောင်းခြင်းဆိုတဲ့တခြင်းကိုဒီတည်ရသည့်ကောင်းခြင်းအချိုးဘွဲကိုစားရင်လည်းစင်မမဖျော်ဖြေခဲ့လို့ထိုင်းနိုင်ငံမှာဒီရက်အတွင်းမှာကောင်းခြင်းအချိုးဘွဲချက်ချင်းရောင်းမလို့ဖြစ်သွားတာပါ။အဲ့ဒီတည်ရသည့်ကောင်းခြင်းရောင်းတာနာမည်ကျော်တဲ့ Mavery Sunshine မှာတော့
အွန်လိုင်းအမှားတွေကိုပို့ဖို့အတွက်မုံလိုက်ပို့တဲ့ဆိုင်ကယ်သမားတွေတန်းစီပြီးတော့စောင့်နေတာတွေ့ရပါတယ်
เพราะจากที่น้องมิลิไปเอาข้าวเหนียวม่วงไปทานที่โคเชล่าเนาะก็ทําให้ยอดขายเราเพิ่มขึ้นมากจน
อมอซาริและมะเลอาวินลาโลมาท้าให้ตัวนี้กูเตชาปิ๊ดๆว่าไปนายเอาโลม้มมาได้แอปกูไปทายาไปพี่มาตะคอกเปลี่ยนผ่นไปออร่าริเปลี่ยนไปแล้วละคันตะคอกเปลี่ยนไปไอ้โลเลิกออกไปโลเมรี่ไซน์ไบชินแตงกรัตซันตี้ปาราดอนก็เปลี่ยนไปอะกูหางาเจ็ดตียาดีแล้วขึ้นนี่รออะกูสรอมิลิเยซิมอก็เลิกแยกจองยาวนาก็เลยตียายากันน้องเมี้ยแจตวายโลตูก็เปลี่ยนไปအရင်ကအော်ဒါမှာအင်္ဂဝယ်စားလို့ရတဲ့ application ကြောင့်ရောင်းကောင်းတဲ့တွေ့ရဆိုင်ကပုံမှန်တနည်းကိုပွဲ200လောက်ရောင်းတာဖြစ်ပြီးတော့အခုတော့တနည်းကိုအပွဲ400လောက်ရောင်းရတာဖြစ်ပါပြီ။ထိုင်းနိုင်ငံရဲ့ရိုးရာအချို့ဝက်ဖြစ်တဲ့ကျယ်သည့်ကောင်းကျင်အုံတို့ဆန်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့စီးရင်သွင်းမှုအတွက်ဝင်ကြီးချုပ်ပရယုတ်ချန်ဝေချာကစဉ်းစားနေကြောင်းထိုင်း PBS သတင်းဌာနကပြောပါရည်။ထိုင်းပြည်ဟာရာသီဥတုအထူးပုံပြင်ဆိုဆိုတဲ့မလနဲ့အစ်ဒီလာတွေမှာရေရောင်လို့တည့်တည့်နဲ့နဲ့ကောင်းကျင်းအုံလို့ဆံကိုစားရကြတယ်။
แต่ก็ช่วงหลังๆก็คือเหมือนอากาศมันร้อนก็ห่างหายไปอะไรอย่างเงี้ยค่ะแล้วพอแบบได้ดูน้องเขาก็
มิลิซิมมาซ้าပြတာကိုကြည့်ပြီးတော့ဒါကိုနေတိုင်းစားကျင်နေတယ်လို့ Safa Kongko Clay Ponton ကပြောပါတယ်။တရုတ်တန်းကတည့်တည့်ကောင်းကျင်းဆိုင်မှာလဲနေဝင်သွားတာတော့မှလူရဲ့စီကားနေပဲဖြစ်ပါတယ
်။ Took my crew Japan party like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
it. ဒီတက်တော့ရောင်းတဲ့လောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
် VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ညနေတိုင်းမင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ကိုစီးပွားရေးလုပ်ငန်းရှင်တခုဖြစ်တဲ့ဥမောင်ဝိတ်ကဒေါ်လာငွေ5သိန်းလက်ထိုးခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တရားစွဲဆိုထားတဲ့အဂတိအမှုနှမှုကိုဒီကနေ့မေလ2ရက်နေ့မှာနေပြည်တော်တရားရုံးမှာစတင်ကြားနာခဲ့ပါတယ်။နေပြည်တော်နဲ့ရန်ကုန်မှာဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာရယူမှုအတွက်ပတ်သက်တဲ့ဆိုတဲ့စွပ်စွဲချက်အမှုမှာစစ်ကောင်စီဘက်ကတင်ပြထားတဲ့တက်တွေတွေမလာနိုင်တာကြောင့်ဒီကနေ့ယုံကြည်ရန်နာခဲ့ရပါတယ်။ဂျပန်စွမ်းအင်ကုမ္ပဏီ Ineos ဟာမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့သဘာဝတန်းငွေလုပ်ငန်းစီမံချက်ကနေရုပ်သိမ်းတော့မယ်လို့တနင်္လာနေ့ကကြေညာလိုက်ပါတယ်။ထိုင်းနဲ့မလေးရှားကုမ္ပဏီတွေရုပ်သိမ်းမယ်လို့ကြေညာပြီးတဲ့နောက်အခုလိုဂျပန်ကုမ္ပဏီရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာပိုလန်သမ္မတနဲ့ပိုလန်နိုင်ငံဝါဆောမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာကမ္ဘာကိုရှင်းလင်းတဲ့သတင်းစကားပါဖို့ပိုလန်ကိုလာခဲ့တာလို့ဆိုပါတယ်။အမေရိကန်ဟာယူကရိန်းကိုထောက်ခံရမှာနေတိုးမဟာမိတ်တွေနဲ့ခိုင်ခိုင်မာမာယက်တီတယ်ဆိုတဲ့သတင်းစကားဖြစ်ပါတယ်လို့နန်စီပလိုစီရဲ့ယုံကနေပြီးတော့ထုတ်ပြန်ကြေညာထားပါတယ်။အမေရိကန်သမ္မတဂရော့ဂျေးဗိုင်တီဟာကြာသပတေးနေ့မှာရိုမေးနီးယားနဲ့ဆလိုဗေးနီးယားနိုင်ငံတွေကိုစတင်မယ်လို့အင်ဂျီရောကတနင်္လာနေ့မှာကြေညာပါတယ်ရုရှားတိုက်ခိုက်လို့ထွက်ပြေးလာတဲ့ယူကရိန်းဒုက္ခရေးသည်အပြင်သူတို့ကိုကူညီနေကြတဲ့ဝန်ထမ်းတွေဒေသခံမိသားစုတွေနဲ့ကလေးတွေကိုပညာသင်ကြားပေးနေကြတဲ့ဆရာတွေနဲ့လည်းဂျေးပိုင်တင်ကတွဲဆုံမှာဖြစ်ပါတယ်ခင်ဗျာသတင်းချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ VOA အမေရိကန်တန်ရဲ့မြန်မာပိုင်းအစီအစဉ်တွေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုဂျင်းနဲ့အယ်ဖာဒိုစန်တိုတို့ဖြစ်ပါတယ်။ကျွန်တော်ကတော့ခင်မောင်စိုးမင်းပါ။ VOA ကိုနားဆင်ကြတဲ့အတွက်ကြီးစုကြတဲ့အတွက်ပရိသတ်တွေကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်မြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကွာပြီးတော့လိုရာစန္ဒနဲ့ပြေဝကြပါစေ။ဘေးအန္တရာယ်ကင်းဝေးကြပါစေလို့စုမကောင်တောင်းလိုက်ပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်
This program has come to you.